ရောက်မြင်မာရီဖက်အချမ်းမှာတော့တော်တော်လေးပွဲစုနေပြီ။အဘကိုယုံလို့ပေါ်ဝဲခဲ့ပြီးအခုတော့အဘကတလွဲတွေလုံနေလို့တဲ့။မြန်မာပြည်ဆိုတာတိတဲ့အတိုင်းမြင်းနဲ့ချမ်းကွဲတယ်လေ။အာနာတိန်တာကိုမထောက်ခံတဲ့လူများပေမဲ့လည်းထောက်ခံတဲ့လူတွေကလည်းရှိနေတာပါပဲ။သူတို့ကတော့ရှင်းပါတယ်အဘဘာလို့လို့မှန်းနေဆိုတဲ့အပိုင်းကပေါ့လေ။ဒီတော့သူတို့နဲ့အယူဆမတူကြဘူးရဲ့။မတူတော့သူတို့ကိုမြောက်မြန်မာပြည်ဆိုပြီးတက်တက်ခွဲထားလိုက်ကြတယ်။ကိုရီးယားမှာတောင်နဲ့မြောက်ကွဲသလိုပေါ့။အာနာရှင်လူလားသူတွေကမြောက်ပိုင်းမှာနေဒီမိုကရေစီလိုလားသူတွေကတောင်ပိုင်းမှာနေကြတာပေါ့။မြောက်ပိုင်းသားတွေကစစ်တပ်အာဏာသိမ်းတာကိုထောက်ခံတာလည်းမဟုတ်ပါဘူး။အာဏာသိမ်းဖို့တောင်တွန်းအားပေးတဲ့လူတွေထဲမှာပါပါတယ်။ဘာလို့အာဏာသိမ်းစီခြင်းလဲဆိုတဲ့အကြောင်းပြချက်တွေအများကြီးရှိပေမဲ့အဓိကကတော့ NLD ကိုမုန်းလို့ပါပဲ။ NLD အာဏာရနေတာကိုမကြည်ဖြူနိုင်တဲ့လူတွေပေါ့လေ။အဲ့တော့ NLD အာဏာမရရင်ပြီးရောအာဏာသိမ်းပလိုက်ဆိုတဲ့လူထန်းစားတွေပေါ့။ဘာနဲ့ဥပမာပေးရမလဲဆိုရင်တော့အခုစစ်ကောင်စီကိုကြည့်မရတဲ့လူတွေကအာတုပီတွေနိုင်ငံခြားတပ်တွေမြန်မာပြည်ကိုဝင်သိမ်းစီခြင်းလို့ပဲပေါ့လေ။အဲ့တော့အဘကိုချစ်တဲ့လူတန်းစားတွေကအာနာသိန်းတော့အယံပြောကြတယ်ဆိုပဲအခုမှနေသားထိုင်းသားရှိသွားတယ်လို့ဆိုသူဆို NLD ကကောင်တွေဘာတက်နိုင်သေးလဲလို့ကြွေးကြော်သူကြွေးကြော်ဒို့ဘကွာဆိုပြီးလက်သီးတံပေါင်းတန်းသူတွေတန်းကြတာပေါ့လေအချို့ကလည်းဒို့ဘလာပြီးဆိုပြီးလူတန်းတွေလှုပ်တဲ့သူတွေလှုပ်နေဒို့ဘတွေကခေဆက်ဆက်အာနာသိန်းတဲ့နေရာမှာကျွမ်းကျင်နေတာဒီလောက်တော့အပြော့ပေါ့တဖြည်းဖြည်းအဆင်ပြေသွားမှာပါဒို့တော့လုပ်ငန်းကန်ကန်တွေကောင်းပြီဆိုပြီးပြောလို့ပြောဝင်နေဖမ်းမယ်အလုပ်တွေတောင်းမယ်ယာလူတွေယူမယ်ဆိုပြီးတွေးထားကြတာပေါ့လေအခုအာနာသိမ့်တာလည်း၄လလောက်ရှိပြီ။ဘာတွေများတိုးတက်ပြောင်းလဲလာပြီလဲလို့ကြည့်လိုက်တော့တိုးတက်တာတွေကမဟာတရားပါပဲ။ကုံစည်းနှုံးတွေပေါ့လေ။တက်တာမှအကုံတက်တယ်။ရက်ွက်ထဲမှာစားသောက်ကုံတွေလည်းအကုံစည်းတက်တယ်။စားအောင်စီတွေတော့နှစ်ဆလောက်စည်းတက်ကုန်တာ။အခြေခံစားသောက်ကုံအကုံစည်းတက်၊သားစည်းငါးစည်းအကုံစည်းတက်၊အသီးရွက်စည်းအကုံစည်းတက်၊ဆက်သုံးစီတွေကလည်းစည်းတက်။သိတဲ့အတိုင်းဆက်သုံးစီစည်းတက်ရင်အကုံစည်းလိုက်တက်တာပဲ။လိုင်းကားကားတွေလည်းဟိုနာဒီနာ900တွေဖြစ်ကုန်။အရင်လို200မရတော့ဘူးလူမိုက်လို့လို့စပြာလို့လို့လူတွေကပတ်စံလိုက်ကောက်တာဆိုတော့ပြန်လဲမပြောရဘူးပေးရတာပဲဈေးမတက်တာဆိုလို့ထီလက်မဲ့လောက်ပဲရှိတယ်မတက်ဆိုမထိုးကြတော့နှစ်လပေါက်မှတစ်ခါထုတ်နေရတာကိုအခုကြောင်းဆရာဆရာမတွေတောင်ထီလက်မဲ့တွေရောင်းတော့မယ်ဆရာဆရာမတွေတွေကိုနေလားဆိုတော့မဟုတ်ပါဘူးဌာနဆိုင်ရာဝန်ထမ်းတွေကိုပါရောင်းမှာတဲ့နောက်ဆိုရင်လကတွေမပေးဘဲထီလက်မဲ့တွေပဲပေးမလာတော့မသိဘူးဆရာဆရာမတွေကလည်းကြောင်းစာလဲတင်ရင်ထီလဲရောင်းရင်အပူငွေရတာပေါ့လေကံကောင်းရင်ထီလီပါလေးပေါက်ပြီးတထေးကြီးတွေတောင်ဖြစ်သွားနိုင်လေစစ်ကောင်စီရဲ့စေနာတွေပေါ့အခုဆိုစက်ယုံအလုပ်ယုံတွေလည်းရက်ကုန်ပြီလဲပတ်တဲ့လုပ်ငန်းတွေကလဲပတ်တယ်ဆိုပေမဲ့အရင်လိုတော့ဖြစ်တာမဟုတ်ဘူးနည်းနည်းပါပါရဲ့လာကစားတွေလည်းအလုပ်ပြုတ်တဲ့လူပြုတ်လုပ်ငန်းရှင်တွေလည်းအလုပ်ရပြီးပြေးတဲ့လူပြေးနေလက်လုံလက်စားတွေဆိုရင်ပိုဆိုးတယ်နေစားအလုပ်မရှိတော့စားဖို့တောက်ဖို့နိုင်နိုင်ဒီကြားတဲ့ကုန်စည်တွေကအဆမတန်တက်တော့ပိုဆိုးတာပေါ့အစိုးတကအစိုးဆုံးကတော့ဗန်ဒီတွေကငွေတွေပြန်ထုတ်ဖို့ခန့်နေတာပါပဲငွေဆိုတာစုဖို့ပဲအပ်ထားတာမဟုတ်ဘူးလေဗန်ထဲကိုထည့်ပြီးလှက်ပတ်သုံးဆွဲကြရအခုလိုငွေတွေထုတ်မရတော့လုပ်ငန်းတွေလက်ပတ်ဖို့ခက်ကုန်တာပေါ့ကိုငွေနဲ့ကိုဒုက္ခရောက်ကြတာပေါ့ဒီလိုအခြေအနေမှာ PDL လို့ဆိုတဲ့ပြည်သူ့ကာကွယ်ရေးတပ်ကလည်းအငြိမ်နေတာတော့မဟုတ်ပါဘူးမြို့ပေါ်မှာပျောက်ကြားတိုက်တယ်ဘုံဖောက်တဲ့နေရာဖောက်တယ်တောင်မြင်မှာပြည်သူတွေခင်ဗျဘုံတန်လေးမှာမကြရရင်အဲ့လိုတော့မပြောဘူးဆိုပဲနေတွေမှာလည်းရရလက်နဲ့တိုက်ခိုက်ကြတယ်တိုက်ပွဲဖြစ်နေပြီဆိုတော့နှစ်ဖက်အကြဆုံးတော့ရှိတာပေါ့လေဒီကြားထဲတိုင်းသားတပ်တွေကလည်းတိုက်တဲ့နေရာတိုက်ဒီတော့စစ်ကောင်စီခင်ဗျာကောင်းကောင်းထိတ်လို့မရဘူးပြောရရင်တော့ပြည်တွင်းစစ်ကဖြစ်နေပြီပြီးတော့ CDN သမားတွေကလည်းအများကြီးတရားစွဲခံရသူခံရအဖမ်းခံရသူခံရအလုပ်ထုတ်ခံရသူတွေလည်းအများကြီးအလုပ်ပြန်ဝင်တဲ့လူရှိပေမဲ့တော်တော်များများကတော့ဘယ်ကမှအထောက်ပံ့မရလဲတောင်းခံထားကြပါတယ်ဒီတော့အလုပ်လုပ်မဲ့လူကမရှိလူသစ်တွေထတ်ခေါ်ရတယ်လူဟောင်းတွေချော့ခေါ်ရတယ်သတင်းစာမှာဆိုဝန်ထမ်းတွေခေါ်တာအများကြီးပဲအာဏာသိမ်းတာကိုထောက်ခံတဲ့လူတွေအတွက်တော့အလုပ်ကန်ခွင်လန်းတွေရတာပေါ့လေပြောရရင်တော့တိုက်ပွဲကကြာလာပြီဘလောက်ကြာမလဲဆိုတာလည်းဘယ်သူမှမသိဘူး။ NUG ကနိုင်မလားစစ်ကောင်စီကနိုင်မလားဆိုတာလည်းဘယ်သူမှမသိဘူးရေ။အခုတော့စစ်ကောင်စီကအာဏာရထားလို့နိုင်နေဆိုပေမဲ့အခုဒီထိမ့်မရသေးဘူး။မှတ်တမ်းတွေပြန်ကြည့်တော့88တုံးကလည်းစစ်စိုးရ3နှစ်လောက်ထိမ့်လိုက်ရတယ်ဆိုပဲ။ဒီတော့မြောက်မြန်မာဘက်ချမ်းကလူတွေကစိတ်ပြက်လာတယ်။ဒို့ဘဒေါ်လာဒေါ်လာနဲ့ရောင်းမမြင်စီထွက်နေပါလားဖြစ်ကုန်။အရင်ကကိုမကြိုက်တဲ့ NLD အစိုးရလက်ထက်ကမှအချင်းချင်းတည်ကြည်ငြိမ်ငြိမ်နဲ့လှုပ်ရှားကင်စားလို့လွယ်သေးတယ်ပြောကုန်။ပါလို့လဲဆိုတော့အချိန်နေမတည်ငြိမ်လို့ငတ်ရင်အနေရောအစိမ်ရောရွေးငတ်တာမဟုတ်ဘူးအကုန်ငတ်တာပဲငါကအစိမ်မှုလို့အဘကလည်းကြွေးထားတာမဟုတ်ဘူးအဲ့တော့မပြောချင်မှပြောရရင်မထိနိုင်ရင်လေ NLD ကိုပဲအာဏာပြန်အပ်လိုက်ပါတော့အဘရေအဲ့ဒါကလည်းဆိုပြီးပြောတာမဟုတ်ပါဘူးမြောက်မြန်မာဘက်အချမ်းကလူတွေပြောတာကိုပြန်ပြောပြတာပါ